ကျွန်တော်ပထမဦးဆုံးမေးချင်တာကဒီနိုင်ငံကငွေကြေးကြမ္မွေအဖွဲ့ MS ရဲ့အခုဖြစ်တဲ့ဒီ Article 4 Consultation ပေါ့လေအဲ့ဒီ report ထဲမှာသူတို့ပြောထားတာကမနိုင်ငံစီးပွားရေးဟာအတက်ဖက်ကိုပြင်ပြလာပြီးရေရှည်ဖွံ့ဖြိုးရေးတိုးတက်ရေးအတွက်လည်းအလားအလာကောင်းနေတယ်စသဖြင့်သူတို့ကတော်တော်လေးအကောင်းပြောထားတာရှိပါတယ် MS ကဆိုတော့အဲ့ဒီလိုမျိုးအတက်ဖက်ကိုပြနေတဲ့အလားအလာဆရာကိုယ်တိုင်ရောမြင်ပါသလားခင်ဗျာ MS ကပြောတာကိုဆရာသဘောတူပါသလားခင်ဗျာ
သဘောတူပါတယ်ပထမအချက်ကတော့ဟိုတက်တယ်ဆိုတာကလေ2016ခုနှစ်ကလုံးဝကြာခဲ့ပြီ2018မှာကအချိန်လေးယူလာတဲ့အတွက်အခုတော့ဟိုတက်လာပြီပေါ့ဗျာတက်တဲ့စိတ်ကလေးတွေလည်းမြင်ပါတယ်နော်ဥပမာဟိုပြည်ရင်းညာရေးတို့တိုက်ခိုက်ပြစ်ခတ်ရာသီးရေးတို့မှာဆိုရင်နော်အခွဲနိုင်တိုင်းရင်းသားလက်နက်ကင်အဖွဲ့တစ်ဖွဲ့ကလက်မှတ်ထိုးတဲ့အတွက်နော်ကိန်းကနအရာပြောကြလို့ဆိုရင်17.11ရာခိုင်နှုန်းတက်လာတယ်ပေါ့ဗျာနောက်ပြီးတော့27ဟိုပင်လုံးကလည်းဟိုအင်းလေးရနည်းနည်းကောင်းနေတယ်အဲ့ဒါလည်းတက်ပါတယ်ဒါကအရေးကြီးလို့စီးပွားရေးအတွက်အရေးကြီးလို့ပထမအနေနဲ့ပြောပြတာပ
ါကျွန်တော်နည်းလေးဖြတ်မိပြောစရာဆရာပြောတာစိတ်ဝင်စားဖို့ကောင်းပါတယ်ဆရာကဒီစီးပွားရေးတက်တယ်ဆိုတဲ့ကိစ္စကိုပြည်ခရဲ့ဆေးလက်မှတ်ထိုးတဲ့ကိစ္စ21ရာစုပင်လုံးကိစ္စနဲ့ထောက်ပြီးတော့ပြောသွားတော့ဆိုတော့အဲ့ဒီအချက်ကဆရာသဘောထားအရာတော်တော်လေးအရေးပါတဲ့အခြေအနေမျိုးရှိသလားဆရာ
ဟုတ်ပါတယ်အများအရေးပါပါတယ်တိုင်းပြည်တစ်ပြည်မှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုတာနိုင်ငံရေးနဲ့ပြည်ငင်းပြောပြည်ဝင်ငင်းချမ်းရေးရှိမှဒီတိုင်းပြည်ကစီးပွားရေးတိုးတက်တယ်လို့ပြောလို့ရတဲ့အတွက်အဲ့ဒါလေးကိုအရင်ဆုံးဥတည်ပြီးပြောတာပါ
ဟုတ်ကဲ့နောက်ခုနဟုတ်ကဲ့ဆရာခုနဆက်ပြောမယ့်စကားလေးဆက်ပြောပါဆက်ပါခင်ဗျဟု
တ်ပါပြီနောက်ဟိုပြည်တွင်းထုတ်လုပ်ရေးမှာလည်း SME တွေကဝေကြီးလေးချေလို့ရတာတို့နောက်ပြီးတော့ဟိုရင်းနှီးမြှုပ်နှံမှုတွေတက်လာတာတွေ့ရတယ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကလည်းတရားရင်းနှီးမြှုပ်နှံမှုကလည်းအာရှနိုင်ငံတွေဟို 95% လုပ်နေရနေပြီးတော့အခုတော့ဟိုဥရောပနဲ့အမေရိကန်ဘက်ကလည်းလှည့်လာတာလေးတွေတွေ့ရတယ်ပေါ့အဲ့ဒါလည်းသူတို့တုတ်တက်တယ်လို့ပြောလို့ရပါတယ်နောက်တစ်ချက်ကဒီပြပဖို့ကုန်ပေါ့အဲ့ဒီဒါအရေးကြီးပါတယ်နိုင်ငံအတွက်ဝင်ငွေပါအဲ့ဒါ2016ခုနှစ်ကဆိုလို့ချင်း11 billion dollar ပဲရခဲ့ရတယ်အခုဆိုရင် 15 billion dollar ဆိုတော့ဖြေကာရတကယ်တက်လာတာတွေ့ရပါတယ်နောက်ပြီးတော့အဲ့ဒီလိုတက်လာတာလည်းရှင်းရှင်းရှားရှားပေါ်လွင်လာတာကနေရာစိုက်ပျိုးရေးကထုတ်လုပ်တဲ့စံပေါ့လေ 3 billion စံကျော်ကျော်ဆိုတော့ဒါ190အတွင်းစံချိန်ချိုးလိုက်တာပေါ့နောက်ပြီးတော့ရေးကတ်ကုန်ပစ္စည်းနဲ့ဝန်ကြီးရေးပစ္စည်းတွေလည်းအာဖရိကတွေတက်လာတာတွေ့ရပါတယ်နောက်ပြီးတော့ GDP ကိုကြည့်မယ်ဆိုရင်လည်းနော်သူကမြန်မာကျပ်ငွေဘီလီယံ100လောက်အထိကိုတက်လာတယ်လို့နော်အဲ့ဒါဟုတ
်ကဲ့
ဟိုနိုင်ငံရဲ့ budget တက်လာတယ်ပေါ့ဟု
တ်ကဲ့
budget ကဟိုအဓိကကတော့ဟို revenue က tax ပေါ့ဒီအခွန်ကောက်တွေကနော်ခတိုင်းနဲ့မတူဘဲနဲ့ဟိုတော်တော်လေးကောက်လို့ရလာတော့GDP ရဲ့ 8.2% အထိတက်လာတယ်ဆိုတာတွေ့ရတယ
်ဟုတ်ကဲ့
နောက်တစ်ခါ
ဟုတ်ကဲ့ဆရာကျွန်တော်ခဏလေ
း economic ဆို
ဟုတ်ကဲ့ကျွန်တော်ခဏလေးဆရာခဏလေးဆရာတော့ဖြတ်ပေးပြရစီဆရာခုနဆရာထောက်ပြသွားတဲ့အချက်တွေရပေါ့လीတက်တဲ့ဆိုတဲ့အချက်တွေတောက်လျှောက်ရှိနေပြီမဲ့လေတပိုင်းကလည်းပဲသူကဒီတက်တဲ့ဆိုတဲ့ဟာတွေကလူတွေကဓာတ်ရိုက်သူတို့ခံစားရတဲ့အခြေအနေမရှိသေးဘူးပေါ့ဆရာအဲ့တော့တကယ်လူတွေရဲ့အိတ်ကဖောင်းလောင်ပေါ့လူတွေစီးပွားရေးပိုကောင်းလောင်ဝင်ငွေပိုရလောင်အဲ့လိုအခြေအနေမျိုးလူတွေပြောဖို့အခြေအနေကရောဘယ်လောက်ထိနီးပြီလို့ဆရာပြောလို့ရပါတယ်ခင်ဗျာ
။ဟောအဲ့ဒါကတော့ဆိုလိုတာကစီးပွားရေးကတော်တော်ကြာကြာကျနေတဲ့အတွက်နော်ဟို inflation တို့ဒေါ်လာနဲ့ exchange rate တွေကညှင့်နေတာတို့ပုံစံလုံးတက်နေတာတို့ဆိုတာတွေကကျမှမကျတာနော်အဲ့ဒါတွေကဘယ်လိုလဲဆိုတော့စီးပွားရေးတော်တော်လေးတက်လာပြီဆိုမှဟိုကွာတဖြည်းဖြည်းနဲ့ပြင်းငိမ့်လာမဲ့သဘောမျိုးပြင်းငိမ့်ပြီးတော့ကျဆင်းရအောင်ပါဟုတ်เนา
ะဟုတ်ကဲ့
အဲ့ဒါတွေကဟို risk တွေပေါ့အန္တရာယ်ပိုင်းတွေမှာအများကြီးပါပါတယ်ဥပမာပြောကြလို့ဆိုလို့ရှိရင်ပုံစင်းလုံးဘာကြောင့်တက်လဲเนาะပုံစင်းလုံးဘာကြောင့်တက်လဲဆိုတော့ဟိုငွေကြေးဖောင်းပွလို့ပေါ့ငွေကြေးဖောင်းပွလဲဆိုတော့ဒီနေရာလေးဒီဘတ်ဂျက်အတုံးကြီးကတော်တော်များတာပဲကြီးရ
။ဟုတ်ကဲ့။
ဒါနည်းနည်းနှိုင်းပြောရမယ်ဆိုလို့ရှိရင်ဟိုဥသိမ်းစိန်အစိုးရတက်တဲ့2012ခုနှစ်က เอออะคูโซยะเสร็จแต่2016ခုนี่ก็เนาะอะทุ่งนี่ก็ตู้คือ 30% หลอกกูตู้ทุ่งน่ะတွေ့ရတယ
်โอเค
เออไอ้นี่ย่อนอกตะนิดตะนิดแลตัวบาเจ็ดก็ไม่ย่ออูตู้ตู้วีบาเจ็ดโหลงวีเปียบ่เนี่ย
โอเค
ลงวีอ่ะปีเกเรนี่ก็ဆိုလို့ရှိရင်จ๊ะบิเลียนบาง3000เนี่ย60038ဆိုပြီးတော့ပြတာ
ဟုတ်ကဲ
့မိမိပြတယ
်ဟုတ်ကဲ့ဆရာကတော့ဆရာကပြောထားတဲ့အထက်မှာ
သုံးတော့သွင်းလို့ပြတတ်ဘူ
းဟုတ်ကဲ့ဆရာကပြောထားတဲ့အထက်မှာဒီဒီပြပရင်းနှီးမြှုပ်နှံမှုကိစ္စပြောတော့ကျွန်တော်ကဘာသာတွေးမိလဲဆိုတော့ဒီပြပရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်ဆိုပြီးတော့မြန်မာနိုင်ငံမှာလာပြီးတော့အခြေစိုက်တဲ့ဒီဥပဒေကျိုးဆောင်အဖွဲ့တွေပေါ့လေပြပဥပဒေကျိုးဆောင်အဖွဲ့တွေအခုဆိုရင်ထွက်သွားတာနှစ်ခုရှိပါပြီဆရာအမေရိကန်တစ်ခုထွက်သွားတယ်အင်္ဂလန်ကတခုထွက်သွားတယ်ဆိုတော့ဒီအဖွဲ့တွေကတော့သူတို့ကပြပကနေပြီးတော့ထင်တဲ့လောက်ယင်းနှုတ်နယ်မှုမဝင်ဘူးဆိုပြီးတော့ပြောကြတော့အခုဆရာတို့ထောက်ပြတဲ့ပြပယင်းနှုတ်နယ်မှုကဟလာဝင်နေဆိုတာနဲ့ကြတော့အဲ့မှာကြွားချမှုကဖြစ်မနေဘူးလားဆရာ
အဲ့ဒီနေရာလေးမှာတော်တော်အရေးကြီးတာလေးပြောချင်ပါတယ်နော်မြန်မာနိုင်ငံကြီးကနော်နိုင်ငံသားယင်းနှုတ်နယ်မှု 95% ကအာရှနိုင်ငံတွေအထူးသဖြင့်ဂျပန်လိုတရုတ်လိုပေါ့ဗျာနောက်ပြီးတော့ဟိုစင်ကာပူလိုထိုင်းလိုလေရှားလို့အဲ့ဒီလိုနိုင်ငံတွေကနေပြီးတော့ဒီနိုင်ငံသားယင်းနှိမ့်နာမှုတွေကိုအဓိကအားကိုးနေတာเนาะဟိုဥရောပနဲ့အမေရိကန်ကမရှိသလောက်မရှိသလောက်ဆိုတာဥပမာပြောရဆိုရင်ဥရောဟိုအမေရိကန်နိုင်ငံကြီးကိုအားကိုးရမှာအမှန်ကတိုင်းပြည်တစ်ပြည်ပုံပြတိုးတက်တယ်ဆိုတာတရုတ်ပဲကြီးကြီးနောက်ဆုံးပေါ့အရင်ကဂျပန်ပဲကြီးကြီးဒီထိုင်ဝမ်ပဲကြည်ကြည်တောင်ကိုရီးယားပဲကြည်ကြည်စင်ကာပူပဲကြည်ကြည်အကုန်လုံးကတော့အမေရိကန်ရဲ့ယင်းနှိမ့်နှံမှုတွေအများဝင်လာလို့ဝန်တိုင်းနဲ့တခါလေတိုးတက်သွားတာအခုဟာအမေရိကန်ကိုအားကိုးမှုကမရသေးဘူးဆိုပါလို့အဲလိုလဲဆိုနိုင်ငံရေးလေးကလည်းနည်းနည်းအခြေအနေအဲ့ဒါလေးကိုပြောရမယ်ဆိုရင်နိုင်ငံရေးတွေကလည်းပါလာတယ်